အော်တိုဘာလ28ရက်နေ့မှာကျင်းပမယ့်NCA တနိုင်ငံလုံးအပြစ်ရရေးစာချုပ်လက်မှတ်ထိုးတဲ့၄နှစ်ပြည့်ခန္ဓာတက်မယ့်
တရင်စာရှင်လင်းပွဲမှာတမရော်သတင်းမှန်ပြန်ကြားရေးကော်မတီအတွင်းရေးမှုကပြောသွားပါတယ်။သတင်းထောက်တွေမေးခဲ့ကြတဲ့အစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားလက်ရှိတိုက်ပွဲတွေကိစ္စမူရစေဝပြဿနာအပြစ်ရရေးစတဲ့အကြောင်းအရာတော်တော်များများကိုလည်းတမရော်ဘက်ကပြန်ပြီးတော့ဖြေကြားခဲ့တဲ့အကြောင်းကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကပြောပြပါမယ်ရှင်။
တမရော်ကသတင်းစာရှင်းလင်းပွဲတွေကိုတလတစ်ချိန်သဘောမျိုးကျင်းပလေရှိတာမှာဒီကနေ့အောက်တိုဘာ26ရက်နေ့မှာလဲအခါတိုင်းလိုပဲနေပြည်တော်မှာရှိတဲ့တမရော်စစ်သမိုင်းပြတဲ့အတွင်းမှာပြုလုပ်ခဲ့ပါတယ်။အစပိုင်းမှာတမရော်သတင်းမှာပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦး၊ဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီနဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းတို့ကတလတွင်း
ဆိုင်မှုအခြေအနေတွေမြောက်ပိုင်းမဟာမိတ်လေးဘက်နဲ့ပြစ်ခတ်ရဆေးရေးဆွေးနွေးမှုနဲ့သဘောတူညီချက်ရနိုင်မှုအလားအလာငွေစေဝါပြဿနာတို့အပြင် NCA တနင်္ဂနွေဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရဆေးရေးသဘောတူညီချက်လက်မှတ်ရေးထိုးတဲ့လင်းနစ်ပြည်အခမ်းအနားအကြောင်းတွေကိုအကျဉ်းတဝင့်တင်ပြခဲ့ကြပါတယ်။ NCA လင်းနစ်ပြည်အခမ်းအနားကိုလာမယ့်တနင်္လာနေ့အောက်တိုဘာ28ရက်နေ့မှာနေပြည်တော်မှာကျင်းပဖို့ရှိတာကြောင့်တိုင်းစားခေါင်းဆောင်တွေအစီအစီရောက်လာနေကြတာမှာတခြားတိုင်းစားခေါင်းဆောင်တွေလာတဲ့ခီးစဉ်တွေမှာခဏိအချိန်ထိအခက်အခဲမရှိသေးပေမဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆက်ကိုမြန်မာစစ်တပ်ကလမ်းခုလတ်မှာခီးဆက်သွားခွင့်မပြုတာကြောင့်အခမ်းအနားကိုတက်မဲ့အစီအစဉ်ဖြစ်ရမယ့်သဘောရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဒင်းစားရှင်းလင်းပွဲအတွင်းဒင်းနောက်တွေကမေးတာမှာတက်မတော်ဒင်းမှပြန်ကြားရေးအဖွဲ့အတွင်းရမူဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုဖြေကြားခဲ့ပါတယ်။
ပုံကန်ခီးကလုံကြုံရေးအရာကလုံကြုံရေးအရာကတော်တော်ကိုစိတ်မချတဲ့အနေအထားဖြစ်ပါတယ်။အဲတခုခုဒီဆက်မှာဒါလို့မလို့ဒီကုန်းကန်ခီးရနေဖြတ်သွားတော့လို့မလို့တခုခုဖြစ်သွားလို့ရှိရင်ကျွန်တော်တို့နယ်မြေတဲကိုဝင်လာပြီးဖြစ်ပါတယ်။ကျွန်တော်တို့နယ်မြေတဲကိုဝင်လာပြီးဖြစ်တယ်။အဓိကတာဝန်ရှိမှာဘယ်သူရင်းဆိုကြလုံကြုံရေးအဖွဲ့တွေမှာတာဝန်ရှိမှာဖြစ်တယ်။လုံကြုံရေးကိုဘယ်သူကဆောင်ရွက်နေတုံးဆိုကြကာကွယ်တဲ့လုံကြုံရေးကိုတပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကဆောင်ရွက်နေတာဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကဒီတချီလေးကနေလေနဲ့လာဖို့အားလုံးစီစဉ်ပြီးဖြစ်တယ်။ဒါ ው နောက်ပိုင်းမှာလည်းကျွန်တော်တို့ဒီဟိုပြန်ပြောကြစီစဉ်ညီနိုင်မှုတွေတော့ရှိပါတယ်။စီစဉ်ညီနိုင်မှုတွေရှိရတာဒီတချီလေးဘက်ကနေပြန်လာနိုင်ဖို့အတွက်စီစဉ်ညီနိုင်မှုတွေရှိတယ်။လက္ခဏာမလက္ခဏာတော့သူတို့ပိုင်းပေါ့
။တိုင်းဒေသကောင်းဆောင်နေနဲ့အစိုးရတပ်မတော်ကိုယ်စားလှယ်တွေနှိရှိလာများစူးစမ်းပြီးရရှိလာတဲ့ NCA သဘောတူညီချက်လက်မှတ်ရေးထိုးတဲ့မြစ်ပတ်လေအခမ်းအနားကိုအဆင်ပြေချောမွေ့စွာတက်နိုင်အောင်စီစဉ်ဆောင်ရွက်ပေးနေတယ်လို့လည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။
ဒါလိုမျိုးပွဲမျိုးမှာတော့ကျွန်တော်တို့ကဘောနော်ဟိုတက်တဲ့အခါမှာအနောက်ရှက်ကင်းကင်းနဲ့တက်နိုင်အောင်အဲခီးမပင်မနဲ့ရောက်နိုင်အောင်စီစဉ်ဆောင်ရွက်ပေးတာဖြစ်တဲ့အဲဒီမှာတော့ဒါအားလုံးကပူပေါင်းပါဝင်ဆောင်ရွက်နိုင်တယ်အားလုံးကနားလည်မှုရှိနေပူပေါင်းပါဝင်ဆောင်ရွက်နိုင်တယ်ဆိုတော့ပို့ပြီးကြရင်းချမ်းရေးအတွက်အကျိုးဖြစ်ဆုံးစေမယ်လို့ထင်ပါတယ
်ဒီကနေ့တင်းစားရှင်းလင်းပွဲမကျင်းပခင်အေးအဖွဲ့ကစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အယောက်ဝက်50ကျော်ကိုဖမ်းဆီးသွားခဲ့တာအပါအဝင်ရခိုင်ပြည်နယ်အတွင်းအခုရပိုင်းနေမှာအခြေအနေဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေတွေကြောင့်ရခိုင်ကိစ္စဟာသတင်းတောက်တိုင်းကစိတ်ဝင်တစားမေ့ကျင်နေကြတဲ့အကြောင်းအရာဖြစ်ခဲ့ပါလေ။ရခိုင်ဒေသမှာလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုအေးအေးအဖွဲ့ကဖန်တီးခြင်းသာဖြစ်ပြီးတပ်မတော်ကဖန်တီးခြင်းမဟုတ်ကြောင်းရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခရဲ့တရားခံဟာအေးအေးအဖွဲ့သာဖြစ်ကြောင်းတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းကြီးကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါလေ။ဒါကြောင့်ရခိုင်ဒေသတည်ငြိမ်ရေးအတွက်အေးအေးအဖွဲ့မရှိမှဖြစ်မယ်လို့သူကပြောပါလေ။
ရခိုင်ဒေသမှာတည်ငြိမ်အေးချမ်းရေးအတွက်ကအေးအေးမရှိဘူးဆိုရင်အေးချမ်းသွားလိမ့်မယ်။တေချာပေါက်ပြောရတယ်ကျွန်တော်အာမခံ
။အောက်တိုဘာ28ရက်နေ့မှာ NCA လက်မှတ်ရေးထိုးတဲ့လင်းနစ်ပြည်အခမ်းအနားကျင်းပပြီးနောက်တစ်နေ့အောက်တိုဘာ29ရက်နေ့မှာတော့ JMCN ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဆက်ရေးသဘောတူညီချက်ပူးတွဲအကောင်အထည်ဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးဘယ်တော့ကျင်းပမယ်ဆိုတဲ့ကိစ္စကိုဆက်လက်ကျင်းပသွားဖို့စီစဉ်ထားကြတာကြောင့်ခုလို RCSS ဥက္ကဋ္ဌမတက်ရောက်နိုင်မဲ့အနေအထားကအဲ့ဒီဆင်းရဲမှုကိုအဟံတာဖြစ်စေမလားဆိုတာကတော့မသေးကြသေးပါဘူး။ဒါပေမဲ့သမရာယုံဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဥသောထေကတော့ NCA လက်မှတ်ရေးထိုးတဲ့လင်းနစ်ပြည်အခမ်းအနားကိုဖြည့်ဆည်းကောင်းဆောင်တွေမတက်လဲကျင်းပသွားမှာဖြစ်ကြောင်းအောက်တိုဘာ25ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ခင်ဗျာ။